မြို့သားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်မြို့တော်များများကနေရန်ကုန်မြို့ကိုလမ်းလျှောက်ဆန္ဒပြတောင်းဆိုနေတဲ့ចောင်းသားတွေကိုလက်ရှိအချိန်အထိအေးအေးမှုမရှိသေးပေမဲ့မြင်းချံဒီဂရီကောလိပ်မှာနိုင်ငံတော်အလံဖြုတ်ချခဲ့တာနဲ့ဆန္ဒပြခွင့်တောင်းခံခြင်းမရှိတာတွေကိုညက်ွယ်ပြုထားမှာမဟုတ်ကြောင်းပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုကမင်းညကပြောကြားခဲ့တာပါ။ဒါ့အပြင်မြို့သားပညာရေးဥပဒေပြင်ဆင်ရေးကိုအကြောင်းပြုပြီးတိုင်းပြည်မငြိမ်မသက်ဖြစ်အောင်လှုံ့ဆော်နေကြောင်းနဲ့ဆန္ဒပြចောင်းသားចောင်းသူတွေကိုနိုင်ငံရေးအဖွဲ့အစည်းတချို့နဲ့လူမှုရေးအဖွဲ့အစည်းတချို့ကနောက်ွယ်ကနေကြိုးကင်ပြီးအားပေးအားမြောက်ပြုနေကြောင်းနဲ့အဲ့ဒီအဖွဲ့အစည်းတွေကိုစောင့်ကြည့်ဖော်ထုတ်သွားမယ်လို့လည်းပြောခဲ့ပါတယ်။ဆန္ဒပြចောင်းသားចောင်းသူတွေကိုလူအခွင့်အရေးလှုပ်ရှားသူတွေဥပဒေပညာရှင်တွေနဲ့နိုင်ငံရေးအဖွဲ့အစည်းတချို့ကကူညီထောက်ခံနေတာဖြစ်ပါတယ်။ဆိုရရဲ့အခုလိုပြောဆိုမှုတွေဟာចောင်းသားចောင်းသူတွေတောင်းဆိုနေတာကိုဖြေရှင်းရမရောက်ဘူးလို့ចောင်းသားတပိတ်ကိုထောက်ခံအားပေးတဲ့ Tribal Women Sport Group ကဒါရိုက်တာမခင်လေးကပြောပါတယ်။
ဒီတော့ကပြောနေကြအတိုင်းပဲဒီခုလည်းပြောလာတဲ့အတွက်ဒါပြောရလို့ရှိလို့ရှိရင်တော့မသိမထူးကြမ်းဘူးဒါသူတို့ရဲ့စိတ်သဘောထားတွေကအရင်နဲ့အခုနဲ့ဘာမှမပြောင်းနေဘူးဆိုတဲ့ဟာကိုပဲတွေ့နေရတယ်။အဓိကကဒီပြဿနာတွေကျောင်းသားတွေဆန္ဒပြတာဘာကြောင့်ဖြစ်တယ်လဲဆိုတော့အဓိကအရင်ရဲ့ပြဿနာကိုဖြေရှင်းဖို့အတွက်ဘယ်သူတွေကတရားခံလဲဆိုပြီးတရားခံလိုက်ရှာခြင်းနဲ့စိတ်အင်းခံအားတော့ဟိုပြဿနာဖြေရှင်းတဲ့နေရာမှာဘလို့မှအထောက်အကူမှမဟုတ်ဘူးပို့ပြီးတော့အခက်အခဲဖြစ်စေတယ်လို့ပဲကျွန်တော်တို့ကယုံကြည်ရယ်
။ဇန်နဝါရီ20ရက်နေ့ကစပြီးမန္တလေးတဝဲမော်လမြိုင်ပခုတ်ကူနဲ့မုံရွာမျိုးတွေကနေចောင်းသားចောင်းသူတွေစတင်ဆန္ဒပြကြတာဖြစ်ပြီးလေးပွင့်ဆိုင်တွဲဆောင်ပွဲစတင်တဲ့ဖေဖော်ဝါရီ1ရက်နေ့မှာတပိတ်လမ်းကြောင်းတွေကိုရန်နာခဲ့ပါတယ်မျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ရပ်ပေါင်း60အတွင်းညှိနှိုင်းဆွေးနွေးပေးဖို့ចောင်းသားចောင်းသူတွေကတောင်းဆိုထားပေမယ့်ဆိုရဘက်ကတုံ့ပြန်မှုမရှိတာကြောင့်ចောင်းသားចောင်းသူ200ကျော်ကမန္တလေးမျိုးကစပြီးလမ်းလျှောက်တပိတ်မှောက်ကြတာဖြစ်ပါတယ်ကျောင်းသားကျောင်းသူတွေတောင်းဆိုနေတာကိုမဖြေရှင်းပေးဘဲဆန္ဒပြလမ်းကြောင်းပေါ်ရောက်အောင်တွန်းပို့ခဲ့တာအစိုးရသာဖြစ်တယ်လို့ကျောင်းသားတပိတ်ကိုအားပေးထောက်ခံတဲ့88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကမမီမီကအခုလိုပြောပါတယ
်အမှန်တကယ်ဒီပညာရေးစနစ်ကိုကျောင်းလဲစီစဉ်လဲဆိုလို့ရှိရင်အဲ့ဒီရက်ပေါင်း60ကလေးကကျောင်းသားတွေနဲ့ညှိနှိုင်းမှုလုပ်ရပါမယ်အစိုးရကရက်ပေါင်း60တိုင်းမျက်စိပိတ်နားပိတ်နေခဲ့ပြီးမှကျောင်းသားဆန္ဒဖော်ထုတ်မှုတွေပေါ်လာတဲ့အခါကျတော့လေဆန္ဒဖော်ထုတ်မှုတွေကိုသာရက်သွားခြင်းနဲ့စိတ်နဲ့လေးဝင့်ဆိုင်ဆိုပြီးတော့တရားတူမှာဆွေးနွေးမှုစတင်ခဲ့တယ်။လေးပွင့်ဆိုင်ဆွေးနွေးမှုတွေအခြေအကိုမင်းမိန်သွားအောင်ကျောင်းသားတွေဟာစိုက်ပွဲဘက်ကိုဥတီသွားအောင်အစိုးရကနေစပြီးတော့ပုံဖြတ်ခဲ့တာဖြစ်တယ်။အဲ့တော့အခုလက်ရှိဆန္ဒဖော်ထုတ်မှုတွေမှာမိဘပြည်သူတွေကိုယ်တိုင်ပါဝင်တယ်၊ကျောင်းသားမဟုတ်တဲ့လူတွေပါဝင်တယ်ဆိုတာဟာလေအိမ်တိုင်းမှာကျောင်းသားရှိတဲ့အတွက်ကျောင်းသားကိုအထူးအားပေးတဲ့အနေနဲ့လိုက်ပါတာဖြစ်တယ်
။88မျိုးဆက်ငင်းငင်းနဲ့ပွင့်လင်းလူအဖွဲ့အစည်းဟာကျောင်းသားဟောင်းတွေစုစည်းထားတဲ့အဖွဲ့အစည်းဖြစ်တာကြောင့်ကျောင်းသားအရေးနဲ့ပညာရေးမှာဆက်လက်ဝန်းရံသွားမှာဖြစ်တယ်လို့ဆိုပါတယ်။ရပ်ဖက်လူမှုအဖွဲ့အစည်း200ကျော်ကလည်းပညာရေးအတွက်ကျောင်းသားတွေရဲ့အကြမ်းမဖက်တဲ့တောင်းဆိုမှုကိုဆက်လက်အားပေးထောက်ခံသွားမှာဖြစ်တယ်လို့ပြောကြပါတယ်။တပိတ်မောက်ကျောင်းသားခေါင်းဆောင်တွေကမျိုးသားပညာရေးဥပဒေပြင်ဆင်ရေးကိုသာဦးတည်တောင်းဆိုနေတာဖြစ်ပြီးတခြားလှုပ်ရှားမှုတွေဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြပါတယ်။တပိတ်မောက်ကျောင်းသားကျောင်းသူတွေကိုထောက်ခံအားပေးနေတာဟာပြည်သူတွေသာဖြစ်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကိုရဲရင်ကျော်ကပြောပါတယ်
ဒီစီကြောင်းကြီးကိုနောက်ွယ်ကနိုင်ငံရေးခြေလှယ်ခြင်းတဲ့သူတွေကကြိုးကင်တယ်လို့တိုးနေတဲ့အခါမှာမြို့သားပညာရေးဥပဒေတရက်ကိုပဲရည်ရွယ်ချက်ရှိရှိကျွန်တော်တို့သွားနေတဲ့ကိစ္စဘယ်ပါတီက2015အတွက်မဲဆွယ်နေပါသလဲဘယ်ပါတီကတခြားပါတီကိုကောက်ကန့်နေပါသလဲဘယ်ပါတီကရောသူစီယုံရေးဆင်းနေပါသလဲတပိတ်ခရီးစဉ်တစ်လျှောက်လုံးအားလုံးပြည်သူတွေကအမှန်တရားကိုသိပြီးသားပါဆိုလိုတဲ့သဘောကသူတို့သားသမီးတွေသူတို့မြေမြစ်တွေရဲ့အနာဂတ်အတွက်ကျောင်းသားတွေကအများအတွက်လုပ်ပေးနေဆိုတော့သိတဲ့ပြည်သူတွေခုံလိုက်ကအားလုံးဝိုင်းဝန်းကူညီတာပါကျွန်တော်တို့ကိုနောက်ွယ်ကနေပြီးတော့ထောက်ခံနေတယ်ဆိုတာပြည်သူက
ဆန္ဒပြចောင်းသားចောင်းသူတွေကိုရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ចောင်းသားចောင်းသူတွေကရန်ကုန်မြို့မှာထောက်ခံကြိုးစုပ်ပွဲဒီနေ့ပြုလုပ်ခဲ့ပါတယ်ចောင်းသားရေးဟာပြည်သူအရေးဖြစ်တာကြောင့်ဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ဒီနေ့ဆန္ဒပြပွဲမှာပါဝင်တဲ့ပြည်သူ့လှုပ်ရှားမှုမြင့်တင်ရေးကွန်ရက်အတွင်းရေးမှူးကွန်မြတ်ကျော်ကပြောပါတယ်
။နောက်ွယ်ကနေကြိုးကင်တဲ့အဖွဲ့အစည်းတွေရှိတယ်။ဘာညာဆိုတော့ဟိုးလွန်ခဲ့သောနှစ်ပေါင်း1962ခုနှစ်တည်းကပြောလာတဲ့စစ်အာဏာရှင်ရဲ့စနစ်ရဲ့အမှုအသက်စကလုံးပဲ။အဲဒီစကားကိုဆက်ပြောတဲ့သူစစ်အာဏာရှင်အမှုအသက်လုံးဝမကုန်သေးဘူးလို့ပဲပြောချင်တယ်။ចောင်းသားပြည်သူတွေပါပြည်သူသားပါ။အခုလဲចောင်းသားဖြစ်ခဲ့ပါတယ်။လက်ရှိအခုသားသမီးတွေလည်းចောင်းသားတွေပါ။အဲတော့ចောင်းသားအခြေအားအခုအခြေပါ။အဲဒါမို့ចောင်းသားကလက်ရှိပုံဖော်သူ့စစ်နေတဲ့သူ့ရဲ့တမိုင်းကြောင်းဟာအနာဂတ်ပညာရေးအနာဂတ်မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုကောင်းမွန်စွာတည်ဆောက်ခြင်းနဲ့စိတ်စေတနာကောင်းကိုကိုတို့ကလေးစားအတိအမှတ်ပြုပြီးတော့ဆက်လက်ပြီးဝန်းရံထောက်ခံသွားမယ်။
တပိတ်မောက်ចောင်းသားចောင်းသူအားလုံးဟာဒီလ25ရက်နေ့ရန်ကုန်မြို့မှာစုံကြမှာဖြစ်ပြီးသူတို့တောင်းဆိုချက်တွေကိုဆက်လက်ဆန္ဒပြကြမှာဖြစ်ပါတယ်။မြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်အစိုးရလွှတ်တော်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNE ရာနဲ့ចောင်းသားကိုယ်စားလှယ်တွေလေးပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲကိုဒီလ12ရက်ပြည်ထောင်စုနဲ့နောက်ပိုင်းမှသာဆက်လက်တွဲဆောင် ောင်းဖို့နိုင်ငံတော်သမ္မတကညွှန်ကြားထားပါတယ်ရှင်။